Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းလူပေါင်း59သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ကမ္ဘာမှာ COVID-19 အဆိုးဆုံးနိုင်ငံစီးရင်ထိတ်ဆုံးမှရှိနေတဲ့အမေရိကန်မှာကူးစက်ခံထားရသူပေါင်း 12.4 သန်းကျော်ရှိနေပြီးသူ့ရဲ့နောက်မှာအိန္ဒိယက 9.1 သန်းနဲ့ဘရာဇီးမှာ6သန်းရှိနေပါတယ်။ကမ္ဘာမှာဗိုင်းရပ်စ်ကြောင့်လူပေါင်း 1.4 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲက2,500 ကျော်ဟာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်။ဒီအတောတွင်နိုင်ငံရခြားကနေလာတဲ့ခီးသွားတွေအနေနဲ့ရောက်ရှိတဲ့အချိန်မှာ COVID-19 ကူးစက်ခံရမှုရှိမရှိစောင့်ကြည့်စစ်ဆေးဖို့ရက်အနည်းငယ်ကြာပဲတည်သက်ခွဲနေထိုင်ဖို့ရှိနိုင်ကြောင်းဗြိတိန်အစိုးရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိစီးနင်းစည်းကမ်းတွေအရ14ရက်ကြာ quarantine တည်သက်ခွဲနေဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီဇင်ဘာလ15ရက်ကစပြီးခီးသွားတွေအနေနဲ့9ရက်ကြာပြီးတဲ့နောက် COVID ရှိမရှိပတ်စံပေးစစ်ဆေးပြီးတော့ကူးစက်မှုမရှိဘူးဆိုရင်တီးတန့်ခွဲနေထိုင်တာကိုအဆုံးသတ်လို့ရသွားပြီဖြစ်ပါတယ်။ဂျာမနီနိုင်ငံမှာတော့ဒီဇင်ဘာလခရစ်စမတ်အားလည်းရနေမိသားစုတွေပိုးပြီးစုစည်းနိုင်ရေးနည်းလမ်းတွေကို16ပြည်နယ်ကအုပ်ချုပ်ရေးအရာရှိတွေရှာဖွေနေကြပါတယ်။